ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကမြန်မာနိုင်ငံနဲ့ပတ်သက်လို့တကားပိတ်ဆွေးနွေးခဲ့ပြီးဒီဆွေးနွေးပွဲမှာလက်ရှိအခြေအနေတွေကိုအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကတင်ပြခဲ့ပါတယ်
This morning, the Security Council held close consultations on Myanmar and Council.
ဒီနေ့မနေ့ပိုင်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကနယူးယောက်မြို့တော်ကုလသမဂ္ဂရုံးမှသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အထူးကိုယ်စားလှယ်ရဲ့တင်ပြဆွေးနွေးချက်တွေကိုတော့အသေးစိတ်မသိရပါဘူး။အခုလိုလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးဖို့ကိုအလက်ကျဥက္ကဋ္ဌနော်ဝင်နိုင်ငံကတင်ပြတောင်းဆိုခဲ့တာပါမြန်မာနိုင်ငံကအခြေအနေတွေဟာတနေ့တက်တနေ့ပိုဆိုးလာနေတဲ့အတွက်လုံခြုံရေးကောင်စီအနေနဲ့တင်ကြီးတဲ့ရည်တည်ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာနော်ဝေသံအမတ်ကြီးမိုနာဂျူကပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်မတော်တော့ဘူးလို့ပြီးခဲ့တဲ့စက်တင်ဘာလလာဇန်ပိုင်းတုန်းကအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူကဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ်တစ်ချိန်တည်းပါပဲမြန်မာနိုင်ငံအရေးအရေးပေါ်အကူအညီအပါအဝင်အရေးပေါ်ကူညီလိုအပ်နေတဲ့ကမ္ဘာနော်ဝါကစက်တနေရအတွက်ကုလသမဂ္ဂလူသားချင်းစာနာမှုအရေးပေါ်ကူညီရေးဌာနကအမေရိကန်ဒေါ်လာတန်100ချမှတ်လိုက်ပါတယ်